တရုတ်မြန်မာဆက်သွင်းမဲ့နိုင်ငံတကာလမ်းကြောင်းအဖြစ်အရေးပါတဲ့တလီရွှေလီရထားလမ်းပိုင်းရဲ့ပထမတစ်ပိုင်းဖြစ်တဲ့တလီပေါင်ဆန်းရထားလမ်းပိုင်းကိုဖွင့်လှစ်လိုက်ပြီလို့တရုတ်တန်ယုံကဩဂုတ်လ၁ရက်မှာထုတ်ပြန်ထားပါတယ်။ဒီရထားလမ်းဟာတရုတ်မြန်မာကုန်သွယ်ရေးအတွက်အရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့ပီကင်းနိုင်ငံတကာအသံလွှင့်ဌာနရဲ့ China Radio International CRI မြန်မာပိုင်းFacebook ဆာမျက်နှာမှာတနင်္လာနေ့မှာရုပ်သံတင်ခဲ့သလိုပဲ Railway Gazette ကလည်းဩဂုတ်လ2ရက်မှာဒီရထားလမ်းပိုင်းဖွင့်ပွဲကိုရေးသားခဲ့ပါတယ်။ဒီရထားလမ်းကိုအသုံးပြုမယ်ဆိုရင်ယူနန်ပြည်နယ်မြို့တော်ကူမင်းကနေမြန်မာနယ်စပ်ကတရုတ်ရွှေလီမြို့အရောက်6နာရီပဲကြာလိမ့်မယ်လို့ CRI သတင်းဌာနကမြန်မာဘာသာနဲ့တင်ဆက်ခဲ့တာပါ
။ယူနန်ပြည်နယ်ကမြန်မာနိုင်ငံကကုန်ပစ္စည်းတွေတရုတ်နိုင်ငံကိုဝင်ရောက်တဲ့ဒီကဘောက်ဖြစ်ပါတယ်။အဆိုပါလမ်းကြောင်းကြီးတိဆောက်ပြီးတဲ့နောက်မှာတရက်သည်ဖရဲသည်စံနဲ့ရောဘာစားတဲ့မြန်မာနိုင်ငံကုန်ပစ္စည်းတွေကိုတရုတ်စီးကွက်အတွင်းကိုပုံမလွယ်ကူစွာဝင်ရောက်သွားစေမှာဖြစ်ပါတယ်။လက်ရှိမှာတလီရွှေလီရထားလမ်းရဲ့ပေါင်ဆမ်းမရွှေလီလမ်းမိုက်တိဆောက်မှုကိုစနစ်တကျပုံဆောင်နေရရှိပါတယ်။ရထားလမ်းတစ်ခုလုံးဖွင့်လှစ်ပြီးတဲ့နောက်မှာတရုတ်မြန်မာနိုင်ငံတကာရထားလမ်းကြောင်းရဲ့တရုတ်နိုင်ငံပြည်တွင်းလမ်းကြောင်းဘတ်စုံတိဆောက်ပြီးစီမှာဖြစ်ပါတယ်။
ဒါကတော့တရုတ်အသံလွှင့်ဌာန CRI မှာဖော်ပြခဲ့တာပါဒီရထားလမ်းရဲ့ဒုတိယတစ်ပိုင်းဖြစ်တဲ့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်းသွယ်ရေးမြို့နယ်ဆက်ဆက်မဲ့ပေါင်ဆန်းရွှေလီရထားလမ်းကိုတော့ဆက်ပြီးတော့လုပ်နေတယ်လို့တရုတ်သတင်းထွေမှာဖော်ပြပါတယ်တရုတ်ရွှေလီမြို့မှာနေတဲ့မြန်မာတဦးကတော့ကျန်းတဲ့လမ်းပိုင်းရဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်ဒီကတော့
ဘာမှမကြတာဘူးထားလမ်းတော့လုပ်တော့မဟုတ်ပြီးတော့ဆိုင်ထားနေတယ်အဲ့ဒါနဲ့ဆိုတာလည်းအမှန်မျိုးဖြစ်နေတယ်ဟုတ်တယ်လို့ကြိုက်ထားတယ်။အပေါ်တန်းနိုင်တဲ့ပတ်သက်ဟာခုလောလောဆယ်ကဘာသာမှမပေါ်သေးဘူး။
ဒီရထားလမ်းပိုင်းဟာ2020ပြည်နှစ်ဇန်နဝါရီလတရုတ်သမ္မတမြန်မာနိုင်ငံကိုလာစဉ်အခါကမြန်မာအစိုးရနဲ့ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်33ခုထဲကစီမံကိန်းတချို့ကိုအကောင့်ထဲပေါ်ဖို့ဖြစ်နိုင်ခြေရှိတယ်လို့တချို့ကပြောပါတယ်။စစ်ကောင်စီရှမ်းပြည်နယ်အစိုးရအဖွဲ့စီးပွားရေးဝန်ကြီးခွန်သိမ့်မောင်ကတော့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးမြန်မာဘက်မှာတော့ပြင်ဆင်ဆောင်ရွက်ထားတာလက်တလောမရှိသေးဘူးလို့ VOA ကပြောပါတယ
်။ဒီစီမံကိန်းအဝေးလို့ပါပြည်တယ်ဗျာဒီ။ကျွန်တော်တို့ကတော့ဟိုဘာမှမရှိသေးပါဘူး။အခုမှကျွန်တော်တို့ကတော့ဗျာဟိုဘောတော့ဟိုတစ်ချက်ကအစီအမံလေးရှိတာဒီကိစ္စမှာဘာမှမလုပ်ရသေးတော့နော်။
မြန်မာအစိုးရနဲ့တရုတ်အစိုးရချုပ်ဆိုခဲ့တဲ့သဘောတူစာချုပ်တွေထဲမှာရပ်ဝင်းနဲ့လမ်းမစီမံကိန်း BRI ကိုပံ့ပိုးတဲ့စီမံကိန်းအများအပြားပါဝင်ခဲ့တာပါဒီထဲမှာရွှေလီမူဆယ်နယ်စပ်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံမူပေါင်းသဘောတူစာချုပ်လုပ်ငန်းစဉ်များလျင်မြန်တိုးတက်စေရေးနားလည်မှုစာချုပ်လွှာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်တို့အကြားမြန်မာစီးပွားရေးဇင်းကြံပူရဲတီထောင်ရေးမူပေါင်းအောက်မှဒေသန္တရအဆင့်ပူပေါင်းဆောင်ရွက်မှုနားလည်မှုစာကျွန်းလွှာမူဆယ်မန္တလေးရထားလမ်းဖြစ်နိုင်ခြေလေ့လာမှုအစဉ်ခန်းစာလွှဲပြောင်းပေးအပ်ခြင်းစာလွှာဒါတွေကတော့တိသာထင်ရှားတဲ့သဘောတူညီမှုတွေဖြစ်ပါတယ်ရှင်